တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ငယ်ပုဂ္ဂိုလ်တို့အောင်ဆန်းစစ်ကြီးကိုယ်တိုင်တက်ရောက်ခြင်းအပြင်နိုင်ငံတကာနဲ့ဒေသတွင်းအာရုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ရည်တည်ချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းနေတာတွေကိုဒေသတွင်းအားခေါင်းဆောင်တွေကိုဓာတ်ရိုက်ရှင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုအဖြစ်တရုတ်မြန်မာအရေးလှစ်လာသူတွေကသုံးသပ်ပါတယ်တနင်္လာနေ့အထိကျင်းပသွားမယ်နိုင်ငံတကာပါတီထိပ်တီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေတရုတ်မြန်မာနောက်မြန်မာနိုင်ငံနဲ့နိုင်ငံတကာဒေသဒွင်းကြားဆက်ဆံရေးတိုးမြှင့်ကောင်းမွန်လာမယ့်အလားအလာကောင်းတွေကိုမျှော်လင့်မှုတွေရှိပါတယ်အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါလိမ့်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံအနေနဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်တွားတက်ရောက်တဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိ4ရက်တာကျင်းပမယ်ဒီညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကခေါင်းဆောင်တွေတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့ပြောကြားတဲ့တရုတ်သမ္မတမေကွန်းနဲ့နောက်တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစိမ့်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာရေးလေလာသူဒေါက်တာလှကျော်စောကအခုလိုပြောပြပါတယ
်။ဒေါအောင်ဆန်းစုကြည်တက်တဲ့အဲ့ဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီများရဲ့အစိမ့်မြင့်ခေါင်းဆောင်များနဲ့ဆွေးနွေးပွဲဖွင့်တယ်။ဟိုသမရရှိချင်းဖင်ကိုလည်းချက်ပြီးတော့မင်ကွန်ပြောတယ်အနောက်ပိုင်းကတော့အဲဒီတရုတ်ကွန်မြူနစ်ပါတီရဲ့လွန်ခဲ့တဲ့9နှစ်အတွင်းလှုပ်ဆောင်ချက်များဆိုတဲ့ကြားလိုက်ကိုသွားကြည့်ကြတယ်ပြောတယ်။လက်ခံကြရင်တော့သူတို့ seminar တွေပေါ့ဟိုအုပ်စုတွေခွဲခွဲပြီးဆွေးနွေးမယ်တဲ့၃ရက်နေမှာအပိတ်လှုပ်ပြီးတော့ကူးတွဲထုတ်ပြန်ချက်ထုတ်တယ်လို့အဲဒီကွန်မြူနစ်ပါတီရဲ့အခုနောက်ဆုံးသူတို့နိုင်ငံတကာအခြေအနေနဲ့ပတ်သက်လို့ကြွေးကြော်တာတခုကအနာဂတ်ကိုမျှဝေပိုင်ဆိုင်တဲ့လူအဖွဲ့အစည်းတရားတည်ထောင်ပြီးဆိုတာကိုသူကတင်ထားတယ်ဒါရှိချင်းပင်ရဲ့အတွေးခေါ်ရတဲ့နဲ့တစ်ကလုံးနဲ့အဲ့တော့အဲ့ဒီအောက်မှာဆိုရင်သူတို့ကကမ္ဘာပြည်ထနာတွေအားလုံးကိုစုပေါင်းဖြည့်ရှင်းဖို့ဝိုင်းဝန်းဆွေးနွေးကြမယ်ပူးပေါင်းဖြည့်ရှင်းမယ်ပြီးတော့ရရှိလာတဲ့အကျိုးမြတ်ကိုမျှဝေမယ်ဆိုပြီးအဲ့ဒီသဘောတရားတွေပြောသွားတတ်ကြတယ်သူကဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်ပဲပုံမူဦးစားလာတာတွေ့ရတယ်နောက်တစ်ခုကဗမာပြည်ရဲ့ငင်းငန်းရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင်ဝင်ရောက်ပြီးတော့လုတ်ကင်မှုကြိုးစားနေတာတွေလည်းတွေ့ရတယ်
နိုင်ငံရေးပါတီရဲ့ထိပ်တီးဆွေးနွေးပွဲကိုမြန်မာနိုင်ငံကတိုက်ခိုက်ပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းတွေလည်းတက်ရောက်ပါတယ်။အစည်းအဝေးဒုတိယနေ့မှာတော့နိုင်ငံတကာပါတီခေါင်းဆောင်တွေဟာကဏ္ဍလိုက်ဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးမှုတွေပြီးဆုံးတဲ့နေ့မှာတော့ပူးတွဲကြေညာချက်ထုတ်ပြန်မှုရှိပါတယ်။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစည်းအဝေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအထူးဧည့်သည်တော်အဖြစ်တက်ရောက်မေကွန်းပြောကြားမှာဖြစ်တယ်လို့သူမရဲ့အလုပ်သဘောချစ်ကြီးရဲ့ခီးစဉ်တွင်မှာတရုတ်သမ္မတရှိကျင်းပင်ပါဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့လည်းဆုံးမရှိနေပါနဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်ကမ္ဘာကအာရုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ရည်တည်ချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းမှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ဖြည့်ရှင်းပြနိုင်မယ့်အခွင့်အလမ်းတစ်ခုဖြစ်လဲဒေါက်တာလှကျော်စောကမြင်ပါတယ
်ဒေါက်ဆန်းစုကြည်ကဒါကိုအခွင့်ကောင်းလို့သဘောထားပုံရတယ်သူ့အတွက်အခွင့်ကောင်းပေါ့သူ့ရဲ့စဉ်းစားနည်းတွေသူဘာဖြစ်လို့ဒီရခိုင်အရေးမှာဒီလိုရည်တည်ရတယ်ဆိုတာပေါ့ဗျာအဓိကတော့အခုလူတော်များများအဲ့ဒါစစ်တပ်ရဲ့ဟိုလွန်ကျွန်နေလေတစုံတရာရှိနိုင်လို့ထင်တယ်လေဒီလောက်လူတွေပြေးတာတော့ဟုတ်တယ်မလားအဲ့တော့အဲ့လိုဟာမျိုးတွေမှာဘာလို့ဒေါအောင်ဆန်းစုကြည်ကဝင်မပြောကြလဲဆိုတဲ့အောက်မှာသူကဒါတွေကိုရှင်းပြရမယ်လို့ပြောရတော့ရှိတယ်အဲ့တော့ဒီလိုဟာမျိုးကသူ့အတွက်အခွင့်ကောင်းတော့ဒီလိုလူတွေစုံတဲ့အခါ forum တွေပါတယ်မှာအဲ့ဒီမှာသူကဟိုရှင်းပြခွင့်ရမှာပေါ့သူ့ပါတီရဲ့ policy ကြီးစံနိုင်ကြီးရခိုင်နဲ့ပတ်သက်လို့သူ့ policy ကြီးရှင်းပြပါလိမ့်မယ်လို့တူပါတယ
်တရုတ်မြန်မာရင်းနှီးမှုဆက်ဆံရေးတွေတိုးမြင့်လာတဲ့အနေအထားအပေါ်မှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့မြန်မာနိုင်ငံပေါ်ရည်တည်ပေးမှုအပေါ်အကောင်းမြင်မျှော်လင့်မိမယ်စီးပွားရေးဆိုင်ရာဆက်ဆံစီမံကိန်းတွေအရေးမှာတော့ NLD အစိုးရအနေနဲ့သတိထားတိုင်တွယ်တင်တယ်လို့မြန်မာနိုင်ငံရဲ့ကဲခတ်ဦးမမောင်စိုးကရှုမြင်ပါတယ်
ဒါတော့အချိန်လေးပြောမယ်ဆိုရင်တော့ကျွန်တော်တို့ချင်းလာပိုင်းတက်မှန်ရဖြစ်ပြီးတဲ့အခါကျတော့မြန်မာအစိုးရရောတက်ကောနေတာတော့တရုတ်ဘက်ကပူကတ်သွားမှာပဲလေ။ဟောဆိုနိုင်ငံကအချိန်ကြီးကတော့အဲ့ဘက်ရောက်အောင်တွန်းပေရောတွန်းပို့နေလို့ဖြစ်တော့နိုင်ငံကနဲ့ရင်ဆိုင်တဲ့နေရာမှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့ထောက်ခံမှုကလိုအပ်တော့လိုအပ်တဲ့အနေအထားမျိုးမှာတော့တရုတ်နဲ့ဗမာဆက်ဆံရေးကတော့ပိုးပြီးတော့တိုးကပ်သွားလို့ဒေလို့ပဲပြောရမှာပါ။ တရုတ်ကတော့စီဝါရေးရင်းနှီးမှုနံမှုပေါ်မှာအခြေခံပြီးတော့သူကတော့ချဉ်ကပ်တာဖြစ်တာ哦အဲ့တော့ဒီသူရဲ့စီဝါရေးရင်းနှီးညွှန်းနံမှုတွေအနေနဲ့ပြောကျွန်တော်တို့ဝါစီကဘယ်လောက်အကျိုးရှိအောင်လုပ်မလဲဆိုတော့ကျွန်တော်တို့အစိုးရကောင်းဆောင်နေတဲ့ဆိုင်နေတယ်လို့ထင်ပါတယ်ကျွန်တော်တိုင်းပြည်အကြက်တဲကျုံနေတဲ့ချိန်မှာဒီအခုအရာပြုရမယ်မဟာမိတ်နိုင်ငံတနိုင်ငံကိုရှာတာတော့ရှောင်လဲလို့ရတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်ကိုသွားခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းရဲ့တရုတ်ခီးစဉ်အစိုးသက်ချိန်နဲ့မရှိမနောက်မှာပဲဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဒုတိယမြောက်ခီးစဉ်အဖြစ်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ဒီသတင်းပတ်တွေအတွင်းမှာပဲမြန်မာကောင်းဆောင်နေဘက်ကတရုတ်နိုင်ငံဘက်ကိုခက်ဆိတ်ဆိတ်သွားနေတဲ့ခီးစဉ်တွေဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေကြောင့်နှစ်ပေါင်းများစွာမြန်မာအစိုးရအဆက်ဆက်နဲ့နှီးဆက်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးတွေတိုးမြင့်လာတဲ့ခြေလှမ်းတွေအခြေအကဲခတ်တွေကယူဆနေကြတာဖြစ်ပါတယ်ရှင်။